ီမနက်ကမှလွန်ခဲ့တဲ့24လရဲ့အတွင်းကိုဗစ် -19 ရောဂါကူးစက်သူ1138ဦးထပ်တူးသလိုသေဆုံးသူက34ဦးထပ်တူးတဲ့အကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အောက်တိုဘာလ16ရက်အောက်တာနေ့ည8နာရီအထိစစ်ဆေးပြီးစီးခဲ့တဲ့တောက်ခွဲနမူနာပေါင်း 13,510 ထဲမှာနောက်ထပ်ပိုးကူးလူနာတွေထပ်တွေ့တာပါ။ဒါကြောင့်အခုအချိန်ထိစစ်ဆေးပြီးစီးခဲ့တဲ့တောက်ခွဲနမူနာပေါင်း 48,000 ကျော်ထဲမှာကိုဗစ် -19 တက်ခွဲအတည်ပြုလူနာစုစုပေါင်း 33,400 ကျော်သွားပြီဖြစ်ပါတယ်။ထိဆုံးသူပေါင်းကတော့800နီးပါးရှိပါပြီ။ဒီကနေ့ညထုတ်ပြန်ချက်မှာဆေးရုံစင်ခွင့်ရရှိသူ980ကျော်ထပ်တူးတဲ့အတွက်ကိုဗစ်ရောဂါကူးစက်လို့ဆေးရုံတက်ရသူတွေကလူပေါင်း 15,500 နီးပါးဆေးရုံတွေကနေဆင်းသွားပြီဖြစ်ပါတယ်။နိုင်ငံတွင်းမှာကိုဗစ်ရောဂါစပြီးပြန့်နှံ့ကူးစက်ခဲ့ခြင်းကလေးကမကြာခင်ရပိုင်းအထိရောဂါပိုးကူးစက်သူမရှိခဲ့တဲ့ကြားပြည်နယ်မှာတော့ကိုဗစ်ကူးစက်ထားသူတူရှိလာပြီဖြစ်ပါတယ်။ရန်ကုန်ကနေလွိုင်ကုံမြို့ကိုပြန်လာတဲ့သူနာပြုဆရာမတူကိုဗစ်ကူးစက်ခံထားရတယ်ဆိုတာစစ်ဆေးတွေ့ရှိခဲ့တာပါ။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကစစ်ဆောင်စခန်းတချို့မှာလည်းကိုဗစ်ရောဂါကူးစက်သူတွေရှိလာတဲ့အတွက်စစ်ပြေးဒုက္ခတွေကြောင့်ရောဂါပိုးပြန့်နှံ့ကူးစက်မှုပိုဆိုးမလာအောင်ဒါစီကောက်ွယ်ဖို့ကြိုးစားနေကြပါတယ်။